Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါ Hillary Clinton ကိုအထင်နာစေမဲ့အချက်လက်တွေရဲ့မူရင်းပိုင်ရှင်ကရုရှားဆိုရဖြစ်တဲ့ဆိုပြီး Donald Trump Jr. နဲ့ရုရှားရှင်တွေတို့တွေ့ဆုံဖို့စီစဉ်သူကရည်ညွှန်းရေးသားခဲ့တယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်အီရန်နိုင်ငံမိုဆူးမြို့ပြန်လည်သိမ်းပိုင်နိုင်တဲ့အပေါ်အမေရိကန်သမ္မတ Donald Trump ကချီးကျူးပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာမြန်မာနိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မြင့်ကြီးမင်းအောင်လှိုင်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်လို
့အိန္ဒိယမြန်မာနိုင်ငံတွေနှစ်ခုလုံးပေါ်မှာအခြေချပြီးလှုပ်ရှားနေတဲ့အခွင့်အပါလေးနဲ့ထင်တယ်ဒီလိုညာနဲ့တက်ပြောရင်တော့တပည့်ကုကီနာဂါဖြစ်နေတယ်ကျွန်တော်ပြောတဲ့ဆိုတော့ဒီဟာအရေးကြီးတယ်လို့ကျွန်တော်မြင်လာတော့
ညူဒယ်လီမြို့ကမြန်မာရေးလှုပ်ရှားသူဥညထုံပြောသွားတာပါအပြေဆုံးကိုတော့သတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဟင်းလေးရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်တဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဟီလာရီကလင်တန်ရဲ့ရွေးကောက်ပွဲစည်းရုံးရေးကိုအထိနာစေနိုင်တဲ့သတင်းအချက်အလက်တွေကိုမူရင်းပိုင်ရှင်ကရုရှားအစိုးရဖြစ်တဲ့ဆိုပြီးDonald Trump Jr. နဲ့ရုရှားရှင်းနေတဲ့ဦးထိုးကိုပြီးခဲ့တဲ့နှစ်ကတွေ့ဆုံမှုစီစဉ်ပေးခဲ့တဲ့အမျိုးသားက Trump စီကိုပေးပို့တဲ့အီးမေးလ်ထဲမှာရည်ညွှန်းခဲ့တယ်လို့ New York Times သတင်းစာကြီးကမနေ့တနင်္လာနေ့နောက်ပိုင်းမှာရေးသားပါတယ်။ဒီအချက်အလက်တွေဟာဆိုရင် Mrs. Clinton အပေါ်အနိုင်ရရေးအတွက် Donald Trump ကိုရုရှားအစိုးရဘက်ကအားထုတ်ကူညီမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ Donald Trump Jr. ထံပေးပို့ခဲ့တဲ့ဆိုတဲ့ Rob Goldstone ရဲ့အီးမေးလ်ကိုသိရှိထားသူ၃ဦးစီကရရှိတဲ့အချက်အလက်တွေကိုအခြေခံပြီး New York Times သတင်းစာကြီးကရေးသားခဲ့တာပါ။ Republican သမ္မတလောင်းဖြစ် Donald Trump ရွေးကောက်ခံရပြီးနောက်သတင်းနှစ်ပတ်အကြာနောက်လျှို့ဝှက်အချက်အလက်တွေကိုဖွင့်ချနေတဲ့ WikiLeaks က Mrs. Clinton အချက်ရိုက်စေမဲ့အီးမေးလ်တွေစတင်မဖွင့်ချခင်သတင်းပတ်တွေအလို့ပြီးခဲ့တဲ့နှစ်ဇွန်လအတွင်း Russia ရှိနေ Natalia Veselnitskaya နဲ့တွေ့ဆုံမှုဟာဆိုရင် American ရွေးကောက်ပွဲစည်းရုံးရေးကာလအတွင်းရုရှားအစိုးရကြိုးစည်းပွားလိုလားသူတွေနဲ့မစ္စတာထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအကြီးတန်းတာဝန်ရှိသူတွေကြားပထမဆုံးစတင်ဆက်သွယ်မှုဖြစ်ပုံရပါတယ်။ Donald Trump Jr. ရဲ့ရှင့်နေအလန်ဖူတာဖာစ်ကတော့ New York Times ရဲ့သတင်းကအရေးမကြီးတာကိုပြဿနာရှာနေတာဆိုပြီးတော့ပယ်ချထားပါတယ်ရှင်။
အီရတ်နိုင်ငံမိုဆူးမြို့ကို IS စစ်သွေးကြွားရီလက်ထက်ကနေပြန်လည်သိမ်းယူနိုင်ခဲ့တဲ့အတွက်အီရတ်ဝန်ကြီးချုပ်နဲ့အတူအီရတ်နိုင်ငံရဲ့လုံခြုံရေးတပ်ဖွဲ့တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးကုန်ပြုလိုက်ပါတယ်။ IS စစ်သွေးကြွားရီကသူတို့ရဲ့ဘာသာရေးအုပ်ချုပ်နယ်မြေအဖြစ်ကြီးညာထားတဲ့မိုဆူးမြို့ကိုစစ်သွေးကြွားရီလက်ထက်ကနေအပြည့်အဝပြန်လည်ထိန်းချုပ်လိုက်ပြီးဆိုရကိုအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတနင်္လာနေ့မှာတရားဝင်ကြီးညာခဲ့တာပါ။တီအောင်ပွဲအတွက်မြို့တော်ဘက်ဒတ်မှာမနေ့တနင်္လာနေ့နောက်ပိုင်းအထိအီရတ်ပြည်သူတွေအောင်ပွဲခံခဲ့ကြတာလည်းဖြစ်ပါတယ်။မိုဆူးမြို့ကိုကိုယ်တိုင်တွားရောက်ခဲ့ပြီးတော့ဘက်ဒတ်မြို့ကိုပြန်ရောက်လာတဲ့ဝန်ကြီးချုပ်အဘာဒီကတိုင်းပြည်ထဲမှာကျန်နေတဲ့ IS သွေးကြွားရီရဲ့အကြမ်းဖက်လှုပ်ရှားမှုအဖွဲ့ကိုလိုက်လံချေမှုန်းပြီးတနင်္ဂနွေအတိုင်းတာနဲ့တည်ငြိမ်မှုပြန်ရအောင်လှုပ်ဆောင်သွားဖို့အပါအဝင်နိုင်ငံတွင်းစိန်ခေါ်မှုတွေဆက်ရှိနေဆဲပဲလို့ပြောပါရယ်အမေရိကန်ပြည်ထောင်စု Washington မြို့တော်မှာတော့သမ္မတအိမ်ပြည်တော်ဒုတိယပြောခွင့်ရ Sarah Huckabee Sanders ကသမ္မတ Trump ရဲ့ကိုယ်စားအီရတ်အစိုးရကိုချီးကျူးပြောဆိုတဲ့ကြေညာချက်ကိုဖတ်ပြခဲ့ပါရယ်အီရတ်အလုံးစုံရေးတပ်ဖွဲ့တွေနဲ့အတူမူဆူးမြို့လွတ်မြောက်ရေးစွမ်းဆောင်ခဲ့ကြသူတွေအားလုံးနဲ့အတူလက်တွဲတိုက်ပွဲဝင်ခဲ့ရတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံကညွှန်မောင်းအဖွဲ့တွေကအကုံယူရပါကြောင်းလဲအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ IS စစ်သွေးကြွအဖွဲ့ကချင်းချောင်မူကြီးတစ်ခုဖြစ်လာတဲ့အချိန်ကစလို့ပြီးခဲ့တဲ့6လတာကာလအတွင်းစစ်သွေးကြွချင်းမွေးရေးလုပ်ငန်းတွေအကြီးအကျယ်အောင်မြင်တိုးတက်ခဲ့တယ်လို့လဲသမ္မတကကြေညာချက်ထဲမှာပြောဆိုထားပါတယ်
။မြောက်ကိုရီးယားနိုင်ငံကသူ့ရဲ့ပထမဆုံး ICBM လို့ခေါ်တဲ့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ခဲ့တယ်လို့ပြောဆိုချက်အပေါ်မှာတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီဘက်ကတန်တရားရှိထားတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တဦးကပြောဆိုပါတယ်။တရုတ်နယ်စပ်အနီးမြောက်ကိုရီးယားလီယင်ကွင်းတစ်ခုကနေနျူကလ িয়ার ထိပ်ဖူတက်ဆင်နိုင်တဲ့ Hwasong-14 ပဲ့တင်းတပ်ဒုံးကျည်ကိုစမ်းသပ်ခဲ့တာလို့မြောက်ကိုရီးယားကပြီးခဲ့တဲ့အင်္ဂါနေ့ကပြောဆိုတာပါမြောက်ကိုရီးယားရဲ့ Hwasong-14 ပဲ့တင်းတပ်ဒုံးကျည်ကကီလိုမီတာ 9,500 အကွာအထိရောက်ရှိနိုင်ပြီးအမေရိကန်အနောက်မြောက်ပိုင်းပြည်နယ်တွေကဒေသတချို့အပေါ်နျူကလ িয়ার နဲ့တိုက်ခတ်ခံရမယ့်အန္တရာယ်ရှိနိုင်တယ်လို့အမေရိကန်စီရေးကျွမ်းကျင်သူတွေကခန့်မှန်းပါတယ် ဒါပေမဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့တိုက်ချင်းပြဒုံးကျည်တိစောက်နိုင်တဲ့နည်းပညာရှိပြီလားဆိုတာနဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်စမ်းသပ်နိုင်တဲ့စခန်းတွေရှိသလားဆိုတာကိုတောင်ကိုရီးယားထောက်လှမ်းရေးဌာနဘက်ကအတိမပြုနိုင်ဘူးလို့လဲတောင်ကိုရီးယားလွှတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင်လွှတ်တော်အမှရီဝမ်ယန်းကသတင်းထုတ်တွေကိုပြောပါတယ်မြောက်ကိုရီးယားရဲ့ပျုံကျီးရီနျူကလ িয়ার စမ်းသပ်ရေးစခန်းမှာလဲပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတောင်ကိုရီးယားထောက်လှမ်းရေးဘက်ကတွေးရှိထားတာမရှိဘူးလို့လဲလွှတ်တော်အမတ်ရီကပြောဆိုပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမစ္စစ်ဆီပီပြည်နယ်တောင်ပိုင်းမှာလူ16ရက်ထက်မနည်းသေဆုံးခဲ့ရတဲ့စစ်လေယာဉ်တစ်စင်းပြတ်ကျမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေဆဲဖြစ်ပါတယ်။တနင်္လာနေ့ကလေယာဉ်ပြတ်ကျခဲ့တဲ့နေရာမှာအလောင်းတွေကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအရေးပေါ်စီမံခန့်ခွဲရေးဆိုင်ရာအရာရှိတဦးကပြောပါတယ်။မစ္စစ်ဆီပီပြည်နယ်ရဲ့မြို့တော်ဂျက်ဆန်ကနေမြောက်ဖက်ကီလိုမီတာ150အကွာလောက်မှာရှိတဲ့လေကွင်းတစ်ခုထဲမှာလေယာဉ်ပြတ်ကျခဲ့တာဖြစ်ပြီးဘယ်နေရာကနေဘလို့ပြန်တန်းနေချိန်မှာပြတ်ကျခဲ့တာလဲဆိုတော့အသေးစိတ်အချက်လက်ကိုအစိုးရအရာရှိတွေကမပြောပါဘူး။လေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုလည်းစုံစမ်းဆဲဖြစ်ပါတယ်။မရိန်းတပ်ဖွဲ့ပြောခွင့်ရဘူဂျီဆာရာဘန်စ်ကတော့ KC-130 လေယာဉ်မတော်တဆပြတ်ကျခဲ့ရပုံရတယ်လို့ဆိုပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကာတာနဲ့အင်းကြီးချင်းနိုင်ငံတွေကြားအငင်းပွားမှုကိုကူညီဖြည့်ရှင်းဖို့ရည်ရွယ်ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကာတာနိုင်ငံကိုဒီကနေ့အင်ကာနေမှာရောက်ရှိနေပါတယ်။ပြည်ပခါကိုဂျာဝင်ဆောင်ရွက်ပေးနေတဲ့ကူဝေးနိုင်ငံခီးစဉ်အပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးကာတာကိုတွားရောက်တာဖြစ်ပါတယ်။ကူဝေးနိုင်ငံခီးစဉ်အတွင်းမှာတော့ကူဝေးဆော်ဘွား Sheikh Sabah Al Ahmed Al Sabah နဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။ကာတာနိုင်ငံကအကြမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်လို့ဆွဆွဲပြီးပြီးခဲ့တဲ့လကပဲဆော်ဒီအာရေဗျ၊ဘာရိန်း၊အီဂျစ်နဲ့တခြားနိုင်ငံတချို့ကကာတာနဲ့တန်တမာဆက်ဆံရေးဖြတ်တောက်ခဲ့တယ်လို့ကုန်းလန်းရေလန်းလေချောင်းလန်းဆက်သွယ်မှုတွေကိုလည်းပိတ်ပင်ခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့အခုခီးစဉ်အဆုံးသတ်အဖြစ်လာမယ့်ကြာသပတေးနေ့မှာဆော်ဒီအာရေဗျကိုဝင်ရောက်မှာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အခုခီးစဉ်ကဖြည့်ရှင်းနိုင်မယ့်နည်းလမ်းရှာဖွေဖို့ဖြစ်ပါတယ်လို့ဝန်ကြီးရဲ့အကြီးအကဲပေးအာစီဟမ်မန်ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နံပါတ်1ရည်မှန်းချက်ကလည်းအရတ်နိုင်ငံတွေအနေနဲ့အကြမ်းဖက်ဝါဒအပေါ်ငွေကြေးထောက်ပံ့နေတာတွေရပ်ဆိုင်းသွားရေးပို့ပြီးဆောင်ရွက်ဖို့ဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်ပါတယ်လို့မစ္စတာဟမ်မန်ကပြောပါတယ်။သမ္မတထရန့်ရဲ့ပထမဆုံးနိုင်ငံရဲ့ခြားခီးစဉ်အတွင်းဆော်ဒီအာရေဗျကိုရောက်ရှိစဉ်မှာလဲကာတာနိုင်ငံဟာအကြမ်းဖက်ဝါဒကိုအမြင့်ဆုံးဆင့်ထောက်ပံ့ပေးနေတာလို့ဆွဆွဲခဲ့တာပါ။ကာတာနိုင်ငံဘက်ကတော့ဒီအချက်ကိုညင်ပါတယ်။ဆော်ဒီအာရေဗျဥဆောင်တဲ့အဖွဲ့ကတော့ကာတာအစိုးရကိုအချက်73ချက်ဆောင်ရွက်ဖို့တောင်းဆိုထားပါတယ်။ဒီထဲမှာကာတာအစိုးရအနေနဲ့အီရန်နဲ့ဆက်ဆံရေးလျှော့ချဖို့ကာတာအစိုးရကငွေကြေးထောက်ပံ့ထားတဲ့အယ်ဂျာဇီရာသတင်းဌာနကိုပိတ်ပစ်ဖို့လဲပါဝင်ပါတယ်။ကာတာဘက်ကတော့စစ်ဆန်ညှိနှိုင်းဖို့ဆန္ဒရှိတယ်လို့ပြောဆိုပေမဲ့သူ့ရဲ့အချုပ်အခြာအာဏာကိုတော့ထိပါခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ကအမေရိကန်နိုင်ငံတွင်းမှာနိုင်ငံခြားစီးပွားရေးစွန့်ဦးတီထွင်သူတွေလာပြီးတော့ကုမ္ပဏီဖွင့်ရမှာထုတ်ပေးတဲ့ပြည်ဝင်ခွင့်ဗီဇာအစီအစဉ်ကိုခဏရပ်နားထားတယ်လို့ဒီအစီအစဉ်ကိုလုံးဝရပ်ဆိုင်လိုက်ဖို့လည်းစီစဉ်နေပါတယ်။မနစ်ကသမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာအဆိုပြုခဲ့တဲ့ဒီဗီဇာအစီအစဉ်ဟာအမေရိကန်နိုင်ငံထဲနှစ်နှစ်ခွဲနေထိုင်ပြီးတော့စီးပွားရေးလုပ်ကိုင်နိုင်ဖို့ခွင့်ပြုထားတဲ့ဗီဇာအမျိုးအစားလည်းဖြစ်ပါတယ်။ဒီအစီအစဉ်ဟာပြည်ပအလုပ်သမားတွေလာရောက်ပြီးစီးပွားရေးစတင်နိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့အမေရိကန်စီးပွားရေးအတွက်အထောက်အကူဖြစ်စေပြီးအလုပ်ကိုင်းတဲ့တွေဖန်တီးနိုင်တဲ့အတွက်ထင်ရှားတဲ့နည်းပညာဆိုင်ရာလုပ်ငန်းရှင်တွေကအခိုင်အမာထောက်ခံကြပါတယ်။ဒီဗီဇာအစီအစဉ်ကိုနှစ်စဉ်စီးပွားရေးလုပ်ငန်းရှင်ပေါင်း 3,000 နီးပါးရွေးချယ်ခံရနိုင်တယ်လို့အမိမြေလုံခြုံရေးဌာန DHS ကခန့်မှန်းပါတယ်။ဒီအစီအစဉ်ဟာလာမယ့်သတင်းမှာစတင်အသက်ဝင်မှာဖြစ်ပေမဲ့လည်းဒါကို2018 March 14ရက်နေ့ထိရွှေ့ဆိုင်မယ့်အကြောင်း DHS ကအင်္ဂါနေ့မှာကြေညာဖို့ရှိပါတယ်။ကြေညာချက်မူကြမ်းကိုအစိုးရအင်တာနက်စာမျက်နှာမှာတင်ထားတယ်လို့ဒီအစီအစဉ်ကိုအမိမြေလုံခြုံရေးဌာနကပယ်ဖျက်ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းနောက်ဆုံးအတီးဖြစ်တဲ့ကြေညာချက်မထုတ်ပြန်ခင်လူမှုဖက်ကထင်မြင်ချက်ပေးကြဖို့လည်း DHS ကတောင်းဆိုထားပါတယ်
။တာဝန်ထမ်းဆောင်နေတဲ့အမေရိကန်စစ်သားတအုပ်ကိုအကြမ်းဖက်ဝါဒဆိုင်ရာဆွဲဆိုခြင်းနဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဖမ်းဆီးလိုက်ပါတယ်။ဒီစစ်သားကလျှို့ဝှက်ကန့်သတ်ဆက်ရွက်စစ်တမ်းတွေနဲ့စစ်ဖက်သုံးကရိယာတစ်ခုကိုအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ထံကိုပေးပို့ဖို့စီစဉ်တာလို့ဆွဆွဲခံထားရတာပါ။တက်ချက်ခန်းကိုတော့သူတာဝန်ကျနေတဲ့ဟာဝိုင်အီမှာပဲထိန်းသိမ်းထားပါတယ်။ ဖခင်ဖြစ်သူကလစ်ဖို့ခန်းကတော့စနေနေ့ကသားဖြစ်သူဖန်ခံရတဲ့အပေါ်မှာနားမလည်နိုင်ဖြစ်ရတယ်လို့ပြောပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဘက်ကပြစ်မှုဆန်ရအမှုဖွင့်ထားတဲ့အထက်မှာတော့တက်ချက်ခန်းကလျှို့ဝှက်ကန့်သတ်နောက်ကန့်သတ်မဟုတ်တဲ့စစ်ဘက်ဆိုင်ရာအချက်လက်ဆက်ရွက်စတမ်းတွေကို IS အစ္စလာမ်ရဲ့အစွန်းရောက်တွေထံလွှဲပြောင်းပေးဖို့ကြံစီခဲ့တယ်လို့အဝေးတန်း drone ယာဉ်တစ်စင်းကိုလည်းအစွန်းရောက်အဖွဲ့တန်းပို့ပေးဖို့စီစဉ်ခဲ့တာလို့ဖော်ပြတဲ့အကြောင်း AP သတင်းကရေးပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးမှုတွေကသူ့ကိုတစ်နှစ်ကျော်ကြာစုံစမ်းစစ်ဆေးခဲ့တာလည်းဖြစ်ပါတယ်ရှင်
။ online ပေါ်မှာတော့အသုံးပြုလို့ရတဲ့ Bitcoin ငွေကြေးကိုအလဲအလဲလုပ်ပေးတဲ့ Matt Cox Company ရဲ့အကြီးအကဲဟောင်းဟာတန်းရာနဲ့ချီတဲ့ငွေကြေးတွေကိုငွေသားအစ်စ်တွေနဲ့လဲလှယ်အသုံးပြုဖို့ခိုးယူခဲ့ရဲဆိုတဲ့ဆွဆွဲချက်မှာအပြစ်မရှိကြောင်းရှောက်လဲလိုက်ပါတယ်။အလွယ်သုံးစားပြုမှုတည်င်းအချက်လက်တွေကိုထိန်းချုပ်ချဲ့လဲမှုတွေနဲ့ဆွဲချက်တင်ခံထားတဲ့ပြင်သစ်နိုင်ငံဘွားအသက်32နှစ်အရွယ် Mr. Mark Cavalis ကိုအင်္ဂါနေ့မှာဂျပန်နိုင်ငံတိုကျိုပြည်နယ်တရားရုံးတစ်ခုမှာရုံးထုတ်ပါတယ်။ Matt Cox Company ရဲ့တည်င်းအချက်လက်တွေကို Mark Cavalis ကအလွယ်သုံးစားလုပ်ခဲ့တယ်လို့ငွေကြေးလဲလှယ်မှုရနာလိုက်တဲ့2014ခုနှစ်ဖေဖော်ဝါရီလမတိုင်ခင်မှာပဲတန်းနဲ့ချီတဲ့ Bitcoin တွေကိုသူ့ကိုယ်ပိုင်ဗန်စင်ထဲလွှဲပြောင်းခဲ့ရဲဆိုပြီးတရားလို့ရှင်တွေကဆွဆွဲထားတာပါအဲ့ဒီကာလကဒေါ်လာတန်းတဝက်နီးပါးတန်ဖိုးရှိတဲ့ Bitcoin ငွေကြေး8သိန်းခွဲဆုံးရှုံးသွားတာကြောင့် Matt Cox Company ဒီဝါလီခံလိုက်ရတာပါဒီလိုဆုံးရှုံးရတာဟာလုံခြုံရေးအားနည်းချက်ရှိတဲ့အတွက် online ကထုတ်ဖော်ဝင်ရောက်ခံရတာကြောင့်ဖြစ်တယ်လို့ company ကပြောပါတယ်နောက်ပိုင်းမှာတော့ပျောက်ဆုံးနေတဲ့ Bitcoin ငွေသား2သိန်းကိုတခြားနေရာတစ်ခုမှာရှာတွေ့တယ်လို့ company ကပြောပါတယ်ကမ္ဘာ Bitcoin ငွေသားလဲလှယ်မှုအများဆုံးလုပ်တဲ့ Matt Cox Company ဒီဝါလီခံလိုက်ရတဲ့အတွက်ယင်းဒီမြုံနံသူတွေစိတ်ဆိုးသောတာထွက်ခဲ့တယ်လို့တခြားနိုင်ငံတခုနဲ့ငွေကြေးလဲပတ်နိုင်တဲ့အပေါ်မှာလဲယုံကြည်မှုပြပြသွားခဲ့ကြတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စု Texas ပြည်နယ်ထဲမှာပိတ်လောင်နေတဲ့ကုန်တင်ကားပေါ်ကနေရွှေပြောင်းဝင်ရောက်သူ12ဦးကိုရဲတွေကကယ်တင်ခဲ့ရပြီးလူ3ဦးကိုတော့လူမောင်းခိုးကူးမှုနဲ့ဆွဲဆိုထားပါတယ်။ Texas ပြည်နယ် Houston မြို့ကဈေးဆိုင်ဒဏ်ဝင်တစ်ခုအတွင်းမှာနိုင်ကြီးနဲ့ချီရက်ထားတဲ့အငှားကုန်တင်ကားထဲမှာပိတ်မိနေတဲ့လူတွေကထုရိုက်အော်ဟစ်ပြီးအကူအညီတောင်းနေတာကိုဖျက်သွားဖျက်လာလူတွေတွေ့ရှိခဲ့ရတာပါ။ပိတ်လောင်နေတဲ့ကုန်ကားထဲမှာတော့အမျိုးသား10ဦးအမျိုးသမီး2ဦးနဲ့ဆယ်ကျော်သက်အမျိုးသမီး2ဦးတို့ကိုတွေ့ခဲ့ရပါတယ်။လူမောင်ခိုးကူးမှုဆွဆွဲချက်နဲ့ဖမ်းခံရသူ3ဦးတို့အနေနဲ့တော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်20ကျောက်ခံရနိုင်ပါတယ်။ရဲတွေဘက်ကမြန်မြန်ဆောင်ရွက်ခဲ့တာကြောင့်ဒီလူတွေကိုအသက်ကယ်လိုက်နိုင်တာဖြစ်မယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။လက်တင်အမေရိကကနေလာရောက်ချသူတွေလို့ယူဆရတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုတော့သူတို့ကျန်းမာရေးကောင်းလာချိန်မှာဌာနေပြန်ပို့ခရနိုင်ခြင်းရှိပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမတ်သိရင်ထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healey ဟာဒီကနေ့မှအထူးစီးပွားရေးဆောင်လုပ်ဖို့အစီအစဉ်နေတဲ့ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပါတယ်။အဲဒီမှာအုတ်ချုပ်ရတာဝန်ရှိသူတွေ၊ဒေသခံပြည်သူတွေအပါအဝင်ပြင်ဖြူမော်မှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မင်းမြန်ထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
အထူးစီးပွားရေးဆောင်ကိစ္စရပ်တွေနဲ့ပတ်သက်လို့လူအခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့အင်ကာနေမှာရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကိုရောက်ရှိနေတာပါ။သူမရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ်။ကျွန်
တော်တို့ကြောက်ဖြူရောက်နေတယ်နော်။ဒီဘက်ကအနာပိုင်းကသူဥက္ကဋ္ဌပြောဒီကဒီမန်ကင်းရောကအနာပိုင်းကသူပြင်ဖြူမော်တဲ့ဒီဘက်ကနေသူတွေ့နေပါတယ်။
ဒါအပြင်ကုလအထုကိုစလေဟာပြင်ဖြူမော်မှာရှိတဲ့ရခိုင်ဒုက္ခသည်စခန်းကိုလည်းတွားရောက်လေ့လာခဲ့တယ်လို့ရေနံတောင်ကြီးရွာအတွင်းမှာရှိတဲ့တောင်သူလေသမားအစည်းအရုံးနဲ့လည်းနေ့လယ်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။မစ်ယန်ဟီလီနဲ့ဒီကနေ့တွေ့ဆုံခဲ့စဉ်အတွင်းကြောက်ဖြူအထုစီပွားရေးဆောင်ကိစ္စရပ်တွေကိုအလေးထားဆွေးနွေးခဲ့တယ်လို့ကြောက်ဖြူမြို့နယ်ခရိုင်အုပ်ချုပ်ရေးမှူးဦးတန်းထွတ်ဦးကပြောပါတယ်။အ
ဲဒီတဲ့လုံးမဲ့လုပ်ငန်းတွေကိုမြည်တယ်။လက်ရှိကတော့ဒီ area တမတာတော့ပဲရှိသေးတယ်ကျွန်တော်ဒီကတော့အပေါ်ကကွန်ပဏီတွေဆွေးနွေးတယ်ဟာဒီကဘာမှ instruction ဘာမှပြန်ကြမလာသေးဘူးပထမ first phase လုပ်မယ်ဧက250နေရာကိုအခုအဲ့ဒါတွားကြည့်တာပေါ့နော်နောက်ပြီးတော့ဒီပုံတိုင်းဟိုဝင်သွားတယ်မရတာနဲ့ဝင်သွားတော့ဘာဒီပြည့်စည်တယ်မင်းဒီမှာတော့ဒီဘက်ကြောက်ပြူဘက်တော့ဘာမှမဖြစ်ဘူးသူကလေပြောတယ်အချင်းတော်မှာတဲ့အသက် session နဲ့ audio တို့ထားတယ်အသက်တွေအချင်းတော်မှာအသက် session နဲ့ audio တော့မရှိဘူးလို့ပြောလိုက်တယ်နောက်ပြီးတော့ဟိုဘက်ကြကိုင်းပြင်ပုံမော်ကန့်ရွှေ့တာအဲ့ဒါဘလို့စီစဉ်ပေးတယ်အဲ့ဒီနေရာကိုပြင်ပြဆောက်ပေးတယ်လမ်းပေါက်ပေးတယ်ဒီမိသားစုကိုတိတ်လုံးနဲ့ဆောက်ပေးတာလေးပြောပြီးတော့အဲ့ဒီစီစဉ်တော့ကန့်ကိုတွားကြည့်တယ်
လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာညနေပိုင်းမှာတော့အဲ့ဒီမှာရှိနေတဲ့ဒေသခံပြည်သူတွေရပ်ဖက်လူအဖွဲ့အစည်းဝင်တချို့တွေနဲ့လည်းတွေ့ဆုံမှုရှိတာပါကျောက်ဖြူဒေသအဖွံ့ဖြိုးရေးအသင်းတည်ထောင်သူကိုထွန်းကြည်ကတော့တရုတ်မြန်မာရေနိုင်ပတ်လိုက်နဲ့အထူးစီးပွားရေးဆောင်ကိစ္စရပ်တွေကြောင့်ဒေသခံတွေအပေါ်ဘလို့တွေတက်ရောက်မှုရှိနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ကိုတင်ပြဖို့ရှိတယ်လို့ပြောပါတယ်
လောလောဆီတော့ကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့ဒီဟွာဘောနော်ဒီ gas pipeline မှာဒီတက်ခံလေရခွင့်ရနေဆက်ကြတဲ့ကြောင်းလာတယ်နောက်တစ်ပိုင်းတော့ဒီအခုမင်းရုံးကိုရန်တင်သိမ်းဖို့တွေဝင်လာတဲ့ကိစ္စနဲ့ဆက်ကြတဲ့ကြောင်းတခုပါမယ်နောက်ပြီးတော့ဒီကြောက်ပြရဲ့ season ပေါ်တာ
မစ္စယန်ဟီလီဟာလူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်တနစ်ကိုအနည်းဆုံးနှစ်ကြိမ်မြန်မာနိုင်ငံကိုလာရောက်လို့ရှိပါတယ်ဒါဟာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တာဝန်ကိုယူပြီးတဲ့နောက်ပိုင်းသူမရဲ့6ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်တာပါပြီးခဲ့တဲ့အခေါက်တွေမှာတော့သူမသွားရောက်ဖို့စီစဉ်ထားတဲ့နေရာတော်တော်များများကိုလေ့လာခွင့်ရခဲ့ပေမဲ့ဒီတစ်ခေါက်မှာတော့လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုသွားရောက်လေ့လာဖို့အစိုးရကပိတ်ပင်ထားပါတယ်။ဒါကြောင့်လည်းသူမတာဝန်ရှိတဲ့အတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်လက်ရှိအစိုးရရဲ့ကောင်းမွန်တဲ့ပူးပေါင်းလှုပ်ဆောင်မှုကိုမျှော်လင့်မိတယ်လို့မစ္စယန်ဟီလီကဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတဲ့အတွက်ကြောင့်မလို့လူအခွင့်အရေးကိစ္စရပ်တွေအပေါ်မှာပါနောက်ဆက်တွဲတည်ရောက်မှုတွေရှိလာတဲ့အပေါ်အထူးစိုးရိမ်မကင်ဖြစ်ရတယ်လို့မစ္စယန်ဟီလီကပြောဆိုထားပါတယ်ခင်ဗျာ
။ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအင်ကာနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မကြာခင်မှာထုတ်လွှင့်မဲ့တရားရည်လိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ရရှိမှာခင်ဒုလဆွာထုတ်ဖို့ပြောဆိုခြင်းကိုထိခိုက်စေတာကြောင့်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကန့်ဝတ်နေကြတဲ့စစ်တွေပုံမှန်66ဂါကြီးပါဝင်တဲ့ဒီစစ်တွေဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ဝတ်သူတွေအတွက်ကျေနပ်လောက်စရာရှိပါသလားကျေနပ်အားရစရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲသရရှင်တွေမှာရောဒီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့တမမဟုတ်ဖျက်သိမ်းဖို့အတွက်ခိုင်လုံတဲ့အမြင်အယူဆရှိပါသလားလာမယ့်အင်ကာနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေ viewer ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့မိကွန်းဒါမှမဟုတ်ကိုယ့်ရဲ့မြင်းတွေကိုကြိုတင်ပြပို့ထားနိုင်ပါတယ်။ viewer မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewernews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
နောက်နိုင်ကြမှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဒီအိန္ဒိယနိုင်ငံခီးစဉ်ပေါ်အမြင်သဘောထားတွေကိုတင်ပြပေးပါမယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ရှေ့ရက်ကြာအိန္ဒိယနိုင်ငံခီးစဉ်မှာနိုင်ငံနေဆက်ဒေသကလက်နက်ကင်အဖွဲ့တွေအရေးအလေးထားဆွေးနွေးနိုင်ပွဲရှိတယ်လို့အိန္ဒိယနိုင်ငံဘက်ကလည်းတရုတ်နိုင်ငံရဲ့ပိုလန်မှစီမံကိန်းပေါ်တံပြန်ဆောင်ရွက်တာတွေရှိနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ဒီသတင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတမရော်ချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယနိုင်ငံကိုဒီလ9ရက်နေ့ကစတင်ရောက်ရှိပြီး14ရက်နေ့မှာတော့အိန္ဒိယနိုင်ငံဝန်ကြီးချုပ်နာရင်ဒရာမိုဒီကာကွယ်ရေးဝန်ကြီးအာရွန်ဂျိုက်လီအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအာဂျစ်ဒိုဗယ်ဒိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ဒီခီးစဉ်မှာအိန္ဒိယနိုင်ငံအစိုးရဘိုင်းကခေါင်းဆောင်တွေအဖြစ်အိန္ဒိယတက်မရော်ကြီးရေလီဦးစီးချုပ်များကော်မတီဥက္ကဋ္ဌနဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံတက်မရော်နှစ်ခုအကြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးဖို့ရှိသလိုအကြီးစားဆက်မှုလုပ်ငန်းတွေကိုလည်းတွားရောက်ဖို့ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံနယူးဒေလီကမြန်မာအရေးလှုပ်ရှားသူဦးညိုထွန်းကတော့ဒီခီးစဉ်မှာနှစ်နိုင်ငံနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအရေးကိုလည်းအလေးထားဆွေးနွေးပွဲရှိကြောင်းသုံးသပ်ပါတယ
်။အိန္ဒိယမြန်မာနိုင်ငံတွေနှစ်ခုလုံးပေါ်မှာအခြေချပြီးလှုပ်ရှားနေတဲ့အဖွဲ့တွေပါလိမ့်မယ်ထင်တယ်။ဒီလိုနာမည်သက်ပြောရင်တော့တပည့်ကုကီနာဂါဖြစ်မယ်ထင်တယ်ကွာ။ဘာလို့လဲဆိုတော့ဒီဟာအရေးကြီးတယ်လို့ကျွန်တော်မြင်လာတော့အခုမကြာသေးခင်ကဒီ UNSC စီးပွားမှာဒီညနေပေါင်းစည်းရေးအဖွဲ့တွေကြားတာလို့ပါတယ်နော်။ကျန်တဲ့ဒီကုတီတို့ဘာသာဝင်ဝင်တောင်းတာရရှိလာတယ်။ဒီကိစ္စမှာဒီဗမာစစ်တပ်အနေနဲ့ရောဒီဗမာစစ်တပ်ခေါင်းဆောင်ဘိုင်းအနေနဲ့လည်းခေါင်းခဲတွေဖြစ်လာတယ်ခင်ဗျ။ခေါင်းခဲတွေဖြစ်လာတော့အခုဒီကြီးစင်မှာကျွန်တော်အနေနဲ့တော့အဲ့ဒီကိစ္စလေးထည့်ဆွေးနွေးနေမှာခင်ဗျ
။ဒီလ3ရက်နေ့ကလည်းစကိုင်းတိုင်းဒေသကြီးအထက်ပိုင်းတမူးဒေသမှာခိုးအောင်းနေတဲ့အိန္ဒိယနိုင်ငံကကသဲလက်နက်ကင်တွေကိုရှင်းလင်းရေးအတွက်မြန်မာနိုင်ငံအမျိုးသားလွှတ်တော်မှာဆွေးနွေးခဲ့တာတွေရှိပါတယ်။ အိန္ဒိယအစိုးရနဲ့မြန်မာတက်မတော်ချစ်ကြည်ကိုယ်စားလှယ်အဖွဲ့အစည်းအခြားအရေးတကြီးဆွေးနွေးနိုင်တဲ့အချက်ကိုလည်းဦးညိုထွန်းကအခုလိုပြောပါတယ်
ကျွန်တော်ပြန်လာတော့အခုတရုတ်ကလုပ်နေတဲ့ဒီ one belt one road ကိစ္စကအိန္ဒိယကဒီပြည်မှာကြီးရောအကျိုးစီးပွားကိုချိလိုက်တယ်လို့ထင်တယ်ချိလိုက်တယ်လို့ထင်တော့သူကဒီထဲမှာမပါနိုင်ဘူးမြင်တယ်တစ်ခါမှလည်းဒီပါကစ္စတန်ရဲ့အဲဒီတရုတ်နဲ့ပေါင်းပြီးတော့ဒီကောEconomic corridor ဆိုတဲ့ COE ဈေးကငါးမကြီးအကြီးကြီးဒေါ်လာဘီလီယံပေါင်းများပဲအခုကုန်ကြခံပြီးပေါ့မှာပေါ့မှာဆိုတော့အဲ့ဒါကအပြည့်ရဲ့ကျွန်တော်ကက်ရှီယာဘာညာကိစ္စလေးပေါ့ဗျာအဲ့ဒီကိစ္စလေးကိုဖြိတ်လိုက်တယ်လို့ပြောချင်အဲ့ဒါကြောင့်လေဒီ one dot one road ပါဒီဗမာအစိုးရခြေလက်ဝင်ပါမတော့အောင်အိန္ဒိယအစိုးရဆွဲမှုကြိုးစားရတယ်ဒီပြည်တွင်မှာဖြစ်တော့ဖြစ်နိုင်ပါတယ
်အိန္ဒိယနိုင်ငံထုတ်သတင်းစာတွေမှာတော့တရုတ်နိုင်ငံကမြန်မာပြည်ကိုမဟာဗျူဟာမြောက်ထိုးပေါက်လာမှုကိုတံပြန်ဖို့အတွက်စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနိုင်ကြောင်းဒါဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မဲ့ at east call ကာကွယ်ရေးဆိုင်ရာဆောင်ရွက်မှုရဲ့အစိပ်ပိုင်းတစ်ခုဖြစ်နိုင်ကြောင်းရေးသားဖော်ပြကြပါတယ်ပြည်နိုင်ငံအခြေစိုက်မြမအရေးလေးလာတုံသက်သူဒေါက်တာလှကျော်စောကတော့မြမအစိုးရဟာအင်အားကြီးနှစ်နိုင်ငံအကြားမှာတတိထားဆောင်ရွက်ဖို့လိုအပ်ကြောင်းထောက်ပြပါတယ်
။အိန္ဒိယနဲ့တရုတ်ကဟိုတင်မကဒီဟာပြိုင်ဆိုင်မှုတွေတော့ရှိပါတယ်ရှင့်။ဒီကနေ့ကိုတလောကလုပ်တဲ့အဲပိုလမကြီးဖိုရမ်ကိုအိန္ဒိယကအစ်စ်နဲ့အရာရှိရဲ့ထွက်တယ်လေ။သဘောကတော့သူတို့မချိနှက်ချာကိုထောက်ပြလာပေါ့။အဲ့တော့ကျမတို့ဗမာပြည်လေဒီ ਉਹ နဲ့ဆက်ဆိုင်ရေးတွေစိတ်ကောင်းလာတဲ့အောက်မှာဒီ NLD အစိုးရကိုအထူးသဖြင့်အနောက်နိုင်ငံအစိုးရတွေကလည်းကျတော့နှိုက်ခိုက်တာတွေ့ရတယ်လူစုနဲ့ပတ်သက်လို့ဒီကနေ့ပတ်သက်အဆုံးပေါ်ရနော်အဲ့တော့အိန္ဒိယအနေနဲ့ကလည်းသူကအရှိညော policy အရာသူကဒီအာရှနိုင်ငံတွေကိုစီးယုံမှဖြစ်တာဟုတ်အဲ့ဒီအတွက်ဗမာပြည်ကိုနှမ်းစီးယုံတာအဲအိန္ဒိယကအဲ့လိုစီးယုံလာတဲ့ဟာကိုဟိုတရုတ်နဲ့ဟိုမျက်နှာပြတ်မခံနိုင်တဲ့အိန္ဒိယနဲ့လည်းဆက်ဆံရေးကောင်းမှုတွေပဲ
လောလောဆယ်ဘူတန်အိန္ဒိယနိုင်ငံစစ်ကင်းနဲ့တရုတ်နိုင်ငံတိဘက်သုံးနိုင်ငံနယ်စပ်ဒေသမှာအိန္ဒိယနဲ့တရုတ်စစ်တပ်အကြားတင်းမာမှုတွေဖြစ်နေတာဟာလည်းသတိထားစရာအချက်ဖြစ်သုံးသပ်ပါတယ်ချစ်ကြည်ရေးခီးစဉ်ဖြစ်လာရောက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခေါင်းဆောင်နဲ့မြမတက်မတော်ကိုစလဲအဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကတော့ဗုဒ္ဓဂါယာနဲ့ဘာယာနတိမြို့တွေကိုတွားရောက်ခဲ့တယ်လို့ဂုဂျရတ်ပြည်နယ်အမာဒါဘတ်မြို့ကိုလည်းတွားရောက်ခဲ့ပါတယ်ဒီကိုယ်စားလှယ်အဖွဲ့မှာကာကွယ်ရေးဦးစီးချုပ်ယုံကြီးကဒုတိယဗိုလ်ချုပ်ကြီးဆိုးထွတ်ကာကွယ်ရေးဦးစီးချုပ်ယုံကတက်မတော်ရာရှိကြီးတွေနဲ့အတူမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တိုင်းမှုအနောက်မြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုတို့လိုက်ပါခဲ့ကြပါတယ
်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်ရဲ့အခုအိန္ဒိယနိုင်ငံခီးစဉ်ဟာစစ်ရေးရတာမကနှစ်နိုင်ငံပုံမအနီးကဆက်ဆံရေးတိုးတက်လာဖို့အိန္ဒိယဘက်ကမျှော်လင့်ထားတဲ့ဆိုတဲ့ဒီအိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူVikram Nehru ရဲ့တုံသက်ချက်ကိုလည်းနားဆင်ကြရအောင်ပါမအင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတင်ပြမှာပါရှင
်အခုကြားခဲ့ရတဲ့အတန်ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ချစ်ကြည်ကိုစလဲအဖွဲ့ကိုအိန္ဒိယစစ်ဦးစီးချုပ် Bipin Rawat ကဇူလိုင်လ9ရက်ဂါယာမြို့ကအလုတ်တင်ဘူတင်တန်းကျောင်းစင်ပွဲမှာအိန္ဒိယရိုးရာကနေဂုံးဖြူအပ်ခံခဲ့တာဖြစ်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယရေတပ်နဲ့လေတပ်ဦးစီးချုပ်တို့လည်းလိုက်ပါသွားခဲ့ပြီးဇူလိုင်လ6ရက်နေ့ကနေ9ရက်နေ့အထိဗုဒ္ဓဂါယာကိုအရင်ဆုံးတွားရောက်ခဲ့ကြတာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့အိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက်တို့ရဲ့နိုင်ငံတကာလေ့လာရေးဌာနအစစ်မြင့်သုတေသီVikram Nehru ကအခုလိုပြောပါတယ
် Trip to India does have some significance because India is
အခုအိန္ဒိယခီးစဉ်မှာထူးခြားမှုတစ်စုံတစ်ခုတော့ရှိနေပါတယ်။ဘာကြောင့်လဲဆိုတော့အိန္ဒိယဟာမြန်မာနိုင်ငံရဲ့ထွတ်ပေါက်ကြီးမားတဲ့အင်းကြီးချင်းနိုင်ငံဖြစ်ပါတယ်။နောက်ဒေတာတွေမြန်မာအပါအဝင်တခြားကိစ္စတွေမှာတရုတ်ရဲ့ပါဝင်ပတ်သက်မှုအပေါ်မှာအိန္ဒိယကနှစ်ပေါင်းအတန်ကြာကလေးကစိုးရိမ်မှုတွေရှိခဲ့ပါတယ်။နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းအလေးထားပြီးတော့ကော်စောနီခင်ကြိုးစားဖို့ရှိပါတယ်။
ဒါပြင်လက်ရှိမှာမြန်မာရဲ့အိန္ဒိယနှစ်နိုင်ငံဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးဟာလည်းလွန်ခဲ့တဲ့သုံးဘက်ကစပြီးတင်းမာလျက်ရှိပါတယ်။ဘူတန်နိုင်ငံဒေါကလန်ကုန်းမြေမြစ်ဒေသမှာတရုတ်ကလမ်းဖောက်လုပ်မှုကြောင့်အိန္ဒိယရဲ့အကူအညီကိုဘူတန်ကတောင်းခံခဲ့တဲ့အတွက်တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးတင်းမာခဲ့တဲ့အတွက်ကြောင့်လည်းအိန္ဒိယအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားတဲ့အကြောင်း Vikram Nehru ကထောက်ပြပါတယ်။မြန်မာနဲ့ဆက်ဆံရေးမှာစီးရေးအရသာမကနှစ်နိုင်ငံအနီးကပ်ဆက်ဆံရေးပုံမိုတိုးမြင့်မှုအိန္ဒိယဘက်ကစိတ်အားထက်သန်နေတာကိုလည်းတွေ့ရကြောင်း Vikram Nehru ကအခုလိုပြောပါဗျာ
Not just that India hopes to sell armaments and equipment to Myanmar but that India wants to make sure that Myanmar knows
India ဘက်ကမြန်မာနိုင်ငံကိုစီးရဲဆိုင်ရာလက်နက်ပစ္စည်းတွေရောင်းချဖို့တခုတည်းမျှော်လင့်ထားတာမဟုတ်ပါဘူးအိန္ဒိယဟာမြန်မာရဲ့အကူအညီတွေကိုထောက်ပံ့ပေးနိုင်တဲ့အိန္ဒိယနိုင်ငံဖြစ်တယ်ဆိုတာကိုလည်းမြန်မာခေါင်းဆောင်တွေကိုပြကျင်နေတာပါဆက်ဆံရေးတိုးမြှင့်ဖို့အိန္ဒိယဘက်ကကြိုးပမ်းနေတဲ့အချက်အထက်မှာအနောက်မြောက်ချမ်းမှာနှစ်နိုင်ငံနယ်စပ်ကိုဖျက်ပြီးတော့အဝေးပြေးလက်မကြီးတိစောက်နေတာမျိုးလည်းပါဝင်ပါတယ်အခုဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အလစ်ပတ်ခီးစဉ်မျိုးရှိပါတယ်နောက်ထပ်ပြီးတော့လည်းနှစ်နိုင်ငံအနည်းကဆက်ဆံရေးတိုးမြှင့်ဖို့အိန္ဒိယကကြိုးစားသွားမှာဖြစ်ပါတယ်
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုခီးစဉ်မတိုင်ခင်အိန္ဒိယကမြန်မာစစ်တပ်ကို105မီလီမီတာအပေါ်စားအမြောက်တွေဒုံးကျည်တွေရိုင်ဖယ်တနက်တွေရေဒါတွေမော်တာအမြောက်တွေစစ်သုံးရွေးပြောင်းနိုင်တဲ့တံတားတွေဆက်သွယ်ရေးပစ္စည်းတွေညာကြည့်မှန်ပြောင်းတွေစစ်စင်ရေးမှာအသုံးပြုနိုင်တဲ့ကွန်ပျူတာ software တွေလမ်းပေါက်တဲ့နေရာမှာအသုံးပြုတဲ့ဆောက်လုပ်ရေးပစ္စည်းတွေအပါအဝင်စစ်သင်္ဘောအသေးစားတွေကိုပေးထားပြီးဖြစ်ပါတယ်ဒါအပြင် American Dollar 38တန်းနီးပါးတန်ဖိုးရှိတဲ့အသေးစား torpedo တွေရောင်းချဖို့လည်းသဘောတူထားပြီးဖြစ်ပါတယ်တချိန်တည်းမှာပဲအိန္ဒိယရဲ့ရန်ဘတ်ပါကစ္စတန်နိုင်ငံကနေစစ်တိုက်လေယာဉ်အမျိုးအစား JF-17 ကိုမြန်မာကဝယ်ယူဖို့နှစ်နိုင်ငံသဘောတူညီလက်မှတ်ရေးထိုးထားပါတယ်။အလားတူစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အတွက်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယခီးစဉ်မတိုင်ခင်ရုရှားနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့တယ်လို့ပြီးခဲ့တဲ့လပိုင်းတွေကဂျာမနီနဲ့ဩစတီးရီးယားနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ရှင်။
မင်းတင်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် VOA အင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7 Jodu ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190ကနေဖန်ယူနာဆင်နိုင်ပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်တင်ထိုက်တင်ညာပေးပါမယ်ရှင်။
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဟီလာရီကလင်တန်ရဲ့ရွေးကောက်ပွဲစည်းရုံးရေးကိုအထည်နာစေနိုင်တဲ့သတင်းအချက်အလက်တွေရဲ့မူရင်းပိုင်ရှင်ကရုရှားအစိုးရဖြစ်တယ်ဆိုပြီးဒေါ်နယ်ထရန့်ဂျူနီယာနဲ့ရုရှားရှေ့နေသူတို့ကိုပြီးခဲ့တဲ့နှစ်ကတွေ့ဆုံမှုစီစဉ်ပေးခဲ့တဲ့အမျိုးသားကထရန့်စီကိုပေးပို့တဲ့အီးမေးလ်ထဲမှာရည်ညွှန်းခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကြီးကမနေ့တနင်္လာနေ့နောက်ပိုင်းမှာရေးသားပါတယ်ဒီအချက်လက်တွေဟာဆိုရင်မစ္စစ်ကလင်တန်အပေါ်အနိုင်ရရေးအတွက်ဒေါ်နယ်ထရန့်ကိုရုရှားအစိုးရဘက်ကအာထုတ်ကူညီမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဒေါ်နယ်ထရန့်ဂျူနီယာထံပေးပို့ခဲ့တယ်ဆိုတော့ Rob Goldstone ရဲ့အီးမေးလ်ကိုသိရှိထားသူ၃ဦးစီကရတဲ့အချက်လက်တွေကိုအခြေခံပြီးနယူးယောက်တိုင်းစ်သတင်းစာကြီးကသတင်းရေးသားတာဖြစ်ပါတယ်အီရန်နိုင်ငံမိုဆူးမြို့ကို IS စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ခဲ့တဲ့အတွက်အီရတ်ဝန်ကြီးချုပ်နဲ့အတူအီရတ်နိုင်ငံရဲ့လုံခြုံရေးတပ်ဖွဲ့တွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချီးကျူးခုံပြပါတယ်။ IS စစ်သွေးကြွတွေကသူတို့ရဲ့ဘာသာရေးအုပ်ချုပ်နယ်မြေအဖြစ်ကြီးညာထားတဲ့မိုဆူးမြို့ကိုစစ်သွေးကြွတွေလက်ထဲကနေအပြည့်အဝပြန်လည်ထိန်းချုပ်လိုက်ပြီဆိုတာကိုအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကတနင်္လာနေ့မှာတရားဝင်ကြီးညာခဲ့တာပါ။မြောက်ကိုရီးယားကသူ့ရဲ့ပထမဆုံး ICBM လို့ခေါ်တဲ့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ခဲ့တယ်လို့ပြောဆိုချက်အပေါ်မှာတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီကတန်တရားရှိနေတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တဦးကပြောဆိုပါတယ်။တရုတ်နယ်စပ်အနီးမြောက်ကိုရီးယားလေယာဉ်ကွင်းတစ်ခုကနေနျူကလ িয়ার ထိပ်ဖို့တက်ဆင်နိုင်တဲ့ Hwasong-14 ပယ်ဒိန်းတပ်ဒုံးကျည်ကိုစမ်းသပ်ခဲ့တာလို့ပြီးခဲ့တဲ့အင်္ဂါနေ့မှာမြောက်ကိုရီးယားကပြောဆိုတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ထိုက်တင်ညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူဗီယာအယ်တာယီဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲနဲ့ 9:00 နာရီထိလိုင်းဒိုမီတာ 16.9 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.